မင်္ဂလာပါတော့ရှင်များခင်ဗျာခရိုနီလို့ကျွန်တော်တွေကလွတ်လင်းတူခေါ်နေကြတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တချို့ကလောလောဆယ်မှာနိုင်ငံရေးပါတီတချို့ကိုလူထုအကျိုးပြုလုပ်ငန်းတွေလုပ်ဖို့တဲ့ပတ်စံထက်ဝင်နေဆိုတဲ့သတင်းကြားပြီးနောက်ဒီအစီအစဉ်ကိုကျွန်တော်စကူးရခဲ့တာဖြစ်ပါတယ်လူထုအကျိုးပြုလုပ်ငန်းအတွက်လှူတဲ့ပတ်စံတွေကိုလက်ခံတင်တာဒီပတ်စံတွေကမသန့်ရှင်းဘူးလို့ပြောစရာအကြောင်းရှိသလားဆိုတာကိုအဓိကဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ခရိုနီဆိုတာကိုလွယ်လွယ်နဲ့ခေါ်နေကြရတယ်ဆိုတာကျွန်တော်လည်းပဲလွယ်လွယ်နဲ့မခေါ်ရအောင်လေ့လာကြည့်တော့ခရိုနီဆိုတဲ့စကားဟာ Greek တွေရဲ့ဟိုးချစ်တုန်းကခရိုနီယော့ဆိုတဲ့ဒါ long standing နှစ်စီတည်တံ့လာခြင်းဆိုတဲ့အသုံးနှုန်းကဆင်းသက်လာတဲ့ဆက်ရှိရာစုလောက်မှာအင်္ဂလိပ်တွေရဆိုင်ပြီးတော့သုံးခဲ့တယ်အဲ့ဒီမှာသိနိကတဲ့တငယ်ချင်း close associate close friend ဆိုအတိပဲရတယ်ဆိုပြီးတော့ဆိုပါတယ်အခုနောက်ပိုင်းမှာကြတော့ဒီခရိုနီဆိုတာခရိုနီစီးပွားရေးလုပ်ငန်းရှင်ရှိသလိုအနာရှိရဲ့လူငယ်နဲ့အလွန်သင့်တဲ့နိုင်ငံရေးသမားတခြားခရိုနီစလဲရှိနေလို့ထင်ပါတယ်။ဆိုတော့ဒီကနေ့မှာတော့ကျွန်တော်ခရိုနီစီးပွားရေးသမားတွေအကြောင်းကိုအဓိကထားပြီးဆွေးနွေးမှာဖြစ်ပါတယ်။အလင်းသင်လို့ဆက်ဆက်မှုရှိရင်လည်းနိုင်ငံရေးသမားတွေလည်းပါကောင်းပါမှာပေါ့ခင်ဗျာ။ဆိုတော့ကျွန်တော်ဒီဆွေးနွေးမှာသောရရှင်တွေရဲ့ဆွေးနွေးချက်တွေကိုပြန်ကြားဖို့အတွက်လူရွေးတဲ့နေရာမှာလည်းပဲခရိုနီမဟုတ်မဲ့ပုဂ္ဂိုလ်တွေလို့ဆိုရမလား။ကျွန်တော်ဆရာဦးအောင်ခင်ဘယ်လိုမှမဖြစ်နိုင်တဲ့ဒါပညာရှင်မြမအရေးသူတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။အဲ့ပုဂ္ဂိုလ်ကျွန်တော် panel အဖြစ်ရွေးပါတယ်။နောက်ပုဂ္ဂိုလ်တွေကတော့ကျွန်တော်တို့ရဲ့မိတ်ဆွေကြီးတင်းနာဆရာကြီးဦးကျော်ရင်မြင့်ဖြစ်ပါတယ်ဆရာကျော်ဟာလည်းပဲခရိုနီမျိုးဘူးထင်ပါတယ်เนาะဆရာကျော
်မဟုတ်ပါဘူ
းနောက်တစ်ခုကဆရာကျော်ကဒနမဂ္ဂဇင်းမှာစတင်ပြီးတော့တာဝန်ထမ်းဆောင်ခဲ့တဲ့အက်ဒီတာတူဆိုတာလည်းကျွန်တော်သိပါတယ်ဆိုတော့ဘာပဲပြောပြောစီးပွားရေးအကြောင်းပမာပြည့်အချင်းတွေအကြောင်းသိလိမ့်မယ်တော့ကျွန်တော်ယူဆပါတယ်ဆိုတော့ပထမဦးဆုံးမေးရင်ကဆရာဦးအောင်ခင်ခင်ဗျာဒီအနာပညာနဲ့အလွန်သင်တဲ့စီးပွားရေးသမားတွေဆိုတာတကယ်တော့နိုင်ငံတကာမှာလူတော်များများအကြမ်းမြင်ပြောရင်စီးပွားရေးသမားတိုင်းဟာနိုင်ငံရေးလောကနဲ့အဆက်အနွယ်ရှိနေတယ်လို့ပြောကြပါရတယ်။ဆိုတော့ဒီရေဘူးရသတ်မှတ်ချက်နဲ့မြန်မာနိုင်ငံရဲ့ခရိုနီကိုဆရာဘယ်လိုခွဲမလဲဆရာ
။အဲဒီဒီမိုကရေစီလို့ပြောလို့ရှိရင်ဒီဒီမိုကရေစီပဲဖြစ်ဖြစ်ဒီတရုတ်ပြည်လို့ပေါ့ဗျာဈေးကွက်လောက်တာပဲဖြစ်ဖြစ်အဲလိုဒီလွတ်လပ်စီးပွားရေးလောက်ကြပြီဆိုလို့ရှိရင်ဒီဒီဘဝရေးနဲ့နိုင်ငံရေးနဲ့ဒီရောထွေးရှစ်တင်ဖြစ်လာတာပဲအမေရိကန်မှာလည်းဒီတိုင်းပဲလေဆိုတော့ဒီမိုကရေစီလို့လူတွေကထင်နေကြတာဒီမိုကရေစီဆိုရင်လွတ်လပ်လပ်ပြောနိုင်မယ်ဆိုနိုင်မယ်ထင်လာကြတယ်ဒါပေမဲ့တကယ်မှာဒီမိုကရေစီမှာအေးဆင်းရဲချမ်းသာကွာဟမှုကတိတ်များတယ်ဒီမိုကရေစီအမေရိကန်မှာလည်းဒီတိုင်းပဲလေအမေရိကန်မှာလည်းအခုချမ်းသာတဲ့လူကဟိုချမ်းသာတဲ့လူဘယ်လောက်လဲဟိုဥတော်အောင်မှာဟိုပြောသွားတယ်ချမ်းသာတဲ့လူ400လောက်ကအမေရိကန်မှာရှိတဲ့ဆင်းရဲတမ်း150တဲ့ပူပြီးတော့ချမ်းသာဆိုတာဆိုအဲ့ဒါမျိုးပေါ့လေဗမာပြည်မှာလည်းဒီလိုပဲဖြစ်နေတာပေါ့လူတစုကအခွင့်အူးကံပေါ့ဗျာကျွန်တော်ပြောဆိုလိုတာတော့ဒီအခွင့်အူးကံတစုကနေပြီးတော့တက်လာပြီးတော့အခုဒီမိုကရေစီလုပ်တယ်ဆိုရင်ဒီမိုကရေစီသမားတွေကသူကသူဩဇာလွှမ်းမိုးနိုင်အောင်သူကြိုးစားမှာပေါ့အော်ဒီလူတစုပေါ့ဗျာလူတစုနဲ့စည်သားအများစုအဲ့ဒါစကန်းသွားတာပဲဒီမိုကရေစီက
ဘယ်လိုခွဲမလဲဆရာကြီးတော့ဗမာပြည်ကခရိုနီတွေကဒီကအမေရိကန်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့သူတို့ကိုဒန်းတူထားသင့်ပါသလား
အဲသူတို့ကတော့သဘောဝါချင်းတော့မတူဘူးပေါ့လေအမေရိကန်ကတော့ဟိုရှေ့တည်းကသူစူးစမ်းပြီးလုပ်လာတာဗမာပြည်ကတော့နည်းနည်းနီးစပ်တာတော့ရုရှားနဲ့နည်းနည်းနီးစပ်တာပေါ့ဒီမြို့နဲ့တိုင်းနဲ့ဖြစ်လာတာဒီအိုးဆိုရှယ်လေးဆိုပြီးတော့ခက်ကနေပြီးတော့ဘုံကနေဒီတန်းကျွေတတိဒီဘုံစုပေါ်လာတယ်ဆိုတာယူတာအဟောစရာကောင်းတယ်အဲ့တော့ဒါခေါယောင်းခေါင်းဝယ်လှုပ်ပြီးတော့လှုပ်လှုပ်တာဘူးအခွင့်တူးကံနေအများကြီးရပြီးတော့တို့လှုပ်လာဆိုတော့စပြီးတော့ဈေးခွက်ဘဝပြည့်ဈေးခွက်ဖွင့်တာဒီမိန်းမောင်ကိုနဲ့စဖွင့်တာရန်လောဆေဟာနုဘာရုံနဲ့အဲ့ဒီကနေစပြီးငွေမဲတွေနဲ့ဘဝပြည့်မှာရှိတဲ့ချမ်းသာတဲ့လူတွေရဲ့ဥစ္စာနဲ့အစိုးရရဲ့ပတ်စံနဲ့အကုန်လုံးဒီညစ်ပတ်တဲ့ပတ်စံတွေပေါ့ဗျာဒီ daddy money ပေါ့ဗျာအနောက်တိုင်းကပြောပြောရင်တော့ဗမာပြည်ကတော့ပတ်စံကလည်းတကယ်ကိုညစ်ပတ်နေတာလက်အိတ်နဲ့ခံရတယ်ဆို
တော့
ဟုတ်ကဲ့ဟောအဲ့ဒီညစ်ပတ်တဲ့နိုင်ငံတွေနဲ့ညစ်ပတ်တဲ့အစိုးရနဲ့ဒီအခွင့်အူးကတစုနေပေါ့ဗျာအဲ့ဒီဥစ္စာအခုတည်းကရှေ့ဆက်လဲစကမ်းသွားဖို့အများကြီးမြင်နေတယ်
ဟုတ်ကဲ့ဆရာဆရာကျွန်မျိုးဘယ်လိုမြင်ပါလဲဆရာမြန်မာနိုင်ငံတွေက chronic လို့ခေါ်တဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတကာအထူးသဖြင့် democracy နိုင်ငံဒီအမေရိကန်တို့ကတော့မကြည့်အောင်ဆရာအရှိတောင်အရှာအင်းကြီးချင်းနိုင်ငံတွေကချမ်းသာရေးတွင်ဆရာနှိုက်ရှင်ကြည့်အောင်ဆရာအကြံပြန
်ကဲဆရာဝန်ခင်ပြောသွားတယ်ဗျာဟိုကျွန်တော်တို့နိုင်ငံကဒီစီးပွားရေးသမားဆိုတဲ့သူတွေကတော့ဒီအာဏာရှိတဲ့သူတွေနဲ့ပေါင်းပြီးတော့မှအ ပါမင်းနဲ့ချမ်းသာတယ်ခုနကပြောသလိုညပတ်တဲ့ပိုက်ဆံတွေနဲ့ပဲချမ်းသာလာခဲ့ကြတာတော့ပုံများပါတယ်အခွင့်အရေးနဲ့ပါမင်းနဲ့ချမ်းသာတာပေါ့လေတခြားနိုင်ငံတွေကဒီမိုကရေစီနိုင်ငံတွေကချမ်းသာတဲ့သူတွေကတော့တကယ်တို့ရဲ့အသည့်အမြင်လူကြီးကရင်နဲ့ချမ်းသာတာဖြစ်ပါလိမ့်မယ်အဲ့တော့အဲ့ဒီလိုကွာခြားမှုတွေရှိတယ်လို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့တော်ရရှင်တယောက်ကဘယ်လိုဆွေးနွေးတယ်လဲဆိုတော့ကျွန်တော်ကိုဝါစင်ဆွဲတော်ရရှင်ပါအဲ့ဒီတော်ရရှင်စာရေးထားတယ်ဒီသူကသခိုးကြီးငတက်ပြားဆိုတာရှိပါတယ်တဲ့သူကပတ်စံတွေကိုခိုးယူပေမဲ့စင်းရဲသားတွေကိုပြီးတဲ့ပုံကူဖြစ်တယ်ပေါ့လေဗမာပုံမြင်ထဲမှာဆိုတော့လူတွေကသူ့ကိုချစ်ကြတယ်ဆိုတော့အခုမြန်မာနိုင်ငံမှာရှိတဲ့ခရိုနီဆိုတဲ့လူဟာလည်းပဲဒီသူတို့ရတဲ့ငွေကိုလူထုအကျိုးပြုလုပ်ငန်းတွေအတွက်ဘယ်ကိုပဲလှူလှူလက်ခံတင်တယ်ဆိုတော့သူကရေးထားပါတယ်ဒီပတ်စံတွေဟာအစွန်းရောက်တွေစီးဘိန်းဆိုင်တဲ့လုပ်ငန်းလက်နက်ဝယ်တဲ့လုပ်ငန်းတွေကိုမရောက်သွားဘူးတိုင်းပြည်ကိုပြိုကွဲအောင်မလုပ်ဘူးကောင်းတာလုပ်တယ်ဆိုရင်တော့လက်ခံတင်တယ်လို့ဆိုပါတယ်ခင်ဗျာအလားတူစွာပဲတချို့သွားရရှင်လည်းဒင်းဆဲရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကောဘယ်လိုဆရာတို့သဘောရတယ်လဲဆိုတော့ကျွန်တော်နောက်ပိုင်းမှကြည့်ရအောင်ပါအခုလောလောဆယ်မှာတော့ကျွန်တော်သွားရရှင်သူ့ကိုဖိတ်ခေါ်လိုပါတယ်ခင်ဗျာအဲ့ဒီပုဂ္ဂိုလ်ကတော့ဆရာကိုကျော်မင်းဆွေဖြစ်ပါတယ်ခင်ဗျာ The Voice Magazine က Editor 2ဖြစ်ပါတယ်သတင်းသမားကြီး2ဆက်ကြပါလားကျော်မင်းဆွေ
ဟုတ်ကြပါ
ရဲ့ဟုတ်ကဲ့ဘယ်လိုသွားပါလဲခင်ဗျာခရိုနီရဲ့အခန့်ကဏ္ဍ
ဟုတ်ကဲ့ဟိုခရိုနီကတော့ခုနကဆရာကြီးဒီပြောသွားတယ်မှာပါပါလိမ့်ရဟိုဒီမိုကရေစီနိုင်ငံပဲဖြစ်ဖြစ်အာဏာရှင်နိုင်ငံပဲဖြစ်ဖြစ်ကျွန်တော်တို့စီးပွားရေးလုပ်လုပ်ငန်းလုပ်တဲ့လူတွေဆိုတာတကယ်စီးပွားလုပ်ငန်းကြီးကြီးလုပ်မှာဆိုလို့ရှိရင်နိုင်ငံရေးနဲ့စီးပွားရေးဆိုတာဒီလိုတဘောရတဲ့ဆက်ဆက်နေပါလိမ့်မယ်နိုင်ငံရေး policy စီးပွားရေး policy ကdecision maker ရဲ့အခြားဆိုတော့ individual maker နဲ့ဆက်ဆက်ပြီးတော့ဟိုကျင်းမြင့်နေတဲ့ဒီအာဆွေမျိုးတော်ရဲ့ဒီလိုပဲကြွားကြတာပေါ့နော်။ဒါအာနာရှင်စနစ်မှာတော့ဒီခိုလီကတည်တာပေါ့။မရုရှားလိုအဲလိုပေါ့နော်။ကျွန်တော်ရှိမှာဆိုလို့ခိုလီ reputation ရောက်တာမှာခိုလီလက်ထဲကိုတိုင်းပြီးကြွားတော့နည်းနည်းရောက်သွားလို့ပေါ့။ဒါပမာဒီမှာကျတော့လေဟိုမြစ်ပြီးခဲ့တဲ့ဒီ marketing landing ပါလို့ပြောရမှာသာချေ။နောက်ဒီဘက်မှာကမ္ဘာအချင်းတည်းစနစ်မဆရာနာစနစ်ပြောရအောင်ဆိုအဲ့မှာလေသူကရှင်းသုံးတဲ့စနစ်ပုံမှာမူတည်ပြီးတော့ခုံဒီကြည့်သွားတာပေါ့ခုံဒီကလည်းခုနကဆရာဆိုရင်တော့ဆရာမလုပ်ပါပါရဲ့အဲကြည့်ကြတော့ကျွန်တော်တို့ညီမကပါမင်းနဲ့ line ဆင်ပေါ့နော်ပါမင်းနဲ့ line ဆင်ရပညာနည်းပြီးတော့တချို့ကလည်းပညာရှင်ရှိနေပညာရှင်လည်းမရှိဘူးပေါ့ဒီကတော့ဖာနာပိုင်းနဲ့ရင်းနေ line ဆင်နဲ့ပါမင်းတန်ချမ်းလာတယ်ပေါ့ဒီနေ့ကချမ်းသာတယ်ဆိုကြလေဟိုအရင်ကတော့မျိုးစင်တက်ရချီပေါင်းစီနေတို့တယ်ဒီကမှာတော့အဲ့ဒီနည်းပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ဟိုဒီမိုကရေစီနိုင်ငံမှာရှိတဲ့အမေရိကန်မှာရှိတဲ့လူတွေနဲ့ဒီမှာဒီနေ့ဒီနေ့စဉ်းလို့မရပါဘူးဘာလို့မရလဲဆိုတော့ရှင်းသုံးတဲ့စဉ်းချင်းမတူပါဘူးဟိုအာဏာရှင်စနစ်ရဲ့တဘောကအင်ချူချူချူမရှိဘူးသူတို့နဲ့ဥပဒေဒီအပေါ်မှာဂျူဂျူရှိရဲ့လူတယောက်ရှိရဲ့အဲ့ဒီဥပဒေချက်မှာအများကြီးရှိတဲ့အခါကျဥပဒေချော်လွန်ပြီးလုပ်တာညားပါတယ်အာဏာရှင်စနစ်မှာအဲ့လားဖြစ်တယ်ပြီးအခုလူတွေစီးထွားတယ်အဲ့ဒီမြန်မာပြည်ကိုတော့အဲ့ခါမှာကျွန်တော်တို့ကအတူတဲချစ်ချစ်ပဲပါပဲဖြစ်ဖြစ်နိုင်ငံသားအားလုံးဟာစီးပွားလုပ်ငန်းလုပ်တဲ့အားလုံးဟာဆက်မထားတဲ့ဒီလေဥပဒေတွေမဟုတ်အိတ်ောက်သွားတဲ့မစီပေါ်တဲ့ခက်နဲ့မစီပေါ်တဲ့ပြင်ဆင်ထားတဲ့နိုင်ငံသားဂျင်းမြင့်နာမှုဥပဒေအဆောက်အဦဥပဒေနိုင်ငံသားတိုင်းဟာဥပဒေပေါက်မှာအားလုံးရှိလို့ရှင်ဒီခုံကြီးကတဖြည်းဖြည်းတော့
ပျောက်သွား
တာလို့ကျွန်တော်တို့ကအကူပြောင်းကာလရှိနေပဲဖြစ်တဲ့အတွက်ဒီခုံကြီးကဒီကတိုင်းဒီကျွန်တော်တို့ဆနစ်ကြောင်းနေတဲ့အုပ်ချုပ်တွေမပြောင်းပြီးတဲ့အတွက်ဒီခုံကြီးကလုံးလုံးနဲ့အချိန်ကြီးတချို့ဟာတွေရှိနေတယ်။ဟုတ်ကဲ့။အဲ့
တော့
ကျွန်တော်တို့ကဒါတဲ့ YouTube နဲ့ဆိုတော့ဟိုဟိုဥပဒေချိုးမိရတဲ့အဓိကလောက်ရမှာပါ။ဥပဒေကချိုးမိရင
်ဒါတွေထင်လို့ရတယ်ဟုတ်ကဲ့။
ပေါ့မှာအားလုံးရှိနေတာပြက်တာရှင်းပါလေ။ဟုတ
်ကဲ့ဟုတ်ကဲ့ဆရာဟုတ်ကဲ့
။ပြက်တာတော့ institution မှာ
။ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကိုကျွန်တော်ဆက်ဆွနေပါမယ်။နောက်တော်ရရှင်တယောက်ကလည်းပဲတော်ရရှင်အထဲမှာမှဒီတော်ရရှင်ကတော့ဆရာတို့ဆွနေတဲ့ဟာနဲ့ဆက်ဆက်ပြီးတော့ဒီပုဂ္ဂိုလ်ကတော့ဒါဘောပြာပညာရှင်တူလို့ထင်ပါတယ်သူကအင်္ဂလိပ်လိုရေးထားတယ်ဘာသာရအသုံးနှုန်းတွေနဲ့ကျွန်တော်အကြံပြင်းပြောရမယ်တော့ဆိုရင်တော့နိုင်ငံရေးဒီမိုကရေစီဆိုတာတူညီရဲ့အခြေခံအပေါ်မှာလွတ်လပ်သောရှင်ပြိုင်မှုနဲ့ပေါက်ဖွားရတယ်ထို့နည်း၎င်းပဲစီးပွားရေးဒီမိုကရေစီ economic democracy ဟာလည်းပဲတူညီတဲ့အခြေခံပေါ်မှာဈေးကွက်စီးပွားရေးမှာရှင်ပြီးတော့ပေါက်ဖွားရမှာဖြစ်ပါတယ်တဲ့တူတက်တဲ့နိုင်ငံတွေမှာကြည့်မယ်ဆိုရင်အဲ့လိုပဲတူညီတဲ့အခြေခံပေးထားတဲ့သူက level field က play field က level ပေးထားတယ်အဲ့ဒီမှာ fair competition လုပ်တယ်ပြီးတော့မှစီးပွားရေးစနစ်ဖွံ့ဖြိုးတိုးတက်လာတာဖြစ်ပါတယ်တဲ့ဒါပေမဲ့မြန်မာနိုင်ငံတို့မှာတော့အဲ့လိုမဟုတ်ဘူးနဲ့ဒီမတရားအခွင့်အထူးခံတဲ့ cronies တွေကိုပေးထားတာဖြစ်တဲ့အတွက်ကြောင့်သူရဲ့အသုံးနှုန်းကမြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုမှာတာအခြေခံစီးပွားရေး condition စေပေါ့လေ macro economy ဖွံ့ဖြိုးတိုးတက်မလာပါဘူးတဲ့အဲ့ဒါကြောင့်တိုင်းပြည်ဟာအများကြီးနစ်နာပါတယ်အဓိကစုထောက်ပြတာကတော့ဝင်ငွေကွာဟမှုဆင်းရဲချမ်းသာကွာဟမှုဖြစ်ရတာဟာ crony ကိုတစ်ဖက်သက်ဦးစားပေးပြီးတော့တိဆောက်ခဲ့တဲ့စီးပွားရေးကြောင့်ဖြစ်တယ်ဒါဟာ crony ဆွေကြောင့်မြန်မာနိုင်ငံစီးပွားရေးနစ်နာတယ်လို့ဒီပညာရှင်ကရေးထားတာဖြစ်ပါတယ်နာမည်ကတော့ဒီပုဂ္ဂိုလ်ဖော်ပြမထားပါဘူးဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဆရာကျော်ရင်မြင်ဘယ်လိုမြင်ပါလဲမြန်မာနိုင်ငံမှာဆရာသတင်းသမားတယောက်နဲ့လက်တွေ့ crony တွေရဲ့လောက်ရကြောင့်ကုနာဒီပုဂ္ဂိုလ်ပြောသလိုပေါ့လေစီးပွားရေးမမျှတမှုဆင်းရဲချမ်းသာကွာဟမှုတွေဖြစ်နေရဲဆိုတာဘလောက်ပြင်းပြင်းထန်ထန်ရှိရတယ်ခင်ဗျအခြေအနေ
အင်မတန်မှပြင်းထန်တယ်လို့မြင်ပါတယ်ဗျအဲကျွန်တော်တို့အမြင်သာဆုံးခုကြည့်နေသလိုချင်းကာပါမစ်ပဲကြည့်ပါလေဟိုကာပါမစ်တွေကိုညှပေါင်းများများစွာအခွင့်ပြုခံအနေနဲ့ယူခဲ့ပြီးတော့မှချမ်းသာစီးပွားနေတဲ့ပုဂ္ဂိုလ်တွေအခုဒီနေ့ကာပါမစ်အဲ့ဒါဈေးကြလာတဲ့ခမကားရီဘလောက်ဈေးကြသွားကြလဲကအမြင်မှာဆုံးဟာတစ်ခုပါပဲအလားတူပါပဲကျွန်တော်တို့မမြင်နိုင်တဲ့အစ်ထုတ်တဲ့နေရာပဲဖြစ်ဖြစ်သတ္ထုတွေတီးတဲ့နေရာပဲဖြစ်ဖြစ်အခွင့်ဒုက္ခနေရာခွင့်ရည်တွေရနေပြီးတော့အဲ့ဒီခွင့်ရည်တွေနဲ့တပိုင်းမှာကြီးပွားချမ်းသာနေတယ်လို့အဲ့ဒီနေရာပိုင်းမှာပြည်သူတွေကတော့အများကြီးဆင်းရဲနေတာအဲ့ဒီခဏဆူနေတဲ့ပုဂ္ဂိုလ်တွေကတော့တဘောရာမြင်ကြည့်ကြရတယ
်ဟုတ်ကဲ့ခင်ဗျာနောက်တော့ရှင်တို့ကျွန်တော်ဖိတ်ခေါ်လိုပါတယ်ဒီပုဂ္ဂိုလ်ကတော့ဥုံညော်ဖြစ်ပါတယ်ခင်ဗျမြန်မာနိုင်ငံတည်းကပါဥုံညော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဆွေးနွေးနေပါခင်ဗျာ
ဟုတ်ကဲ
့ဟုတ်ကဲ့
ကျွန်တော်ညီတို့ရဲ့ဇေဘဝကတိုင်းပြည်ရဲ့ပြန်စားတတ်ဗန္ဒာနဲ့အခွင့်အလမ်းမှန်သမျှကိုအာနာဖြင့်ဟောလောက်ပိုင်းပြည့်နဲ့ပမစ်တွင်နဲ့လူကြီးအုပ်ပြီးတော့ဝါမျိုးချင်းနဲ့ဖြစ်ပါတယ်နော်အရင်ချင်းလူတန်းစားကတော့ exploitation ဆိုတဲ့ကမှုဖြတ်မှုသာရှိကိုယ်နေတို့ကဒီ capital core ရဲ့အရေးကြီးရလဲမလို့ပါဘူး production ဆိုတဲ့ control လုပ်မှုလည်းသူတို့ကအဓိကမဟုတ်ဘူး services ဆိုတဲ့ဝန်ထမ်းဝန်ဆောင်မှုကလည်းသူတို့အရေးမကြီးဘူးစားသုံးမှုပြည်သူတွေကလည်းအကျိုးမရှိပါဘူးအဲတော့အခါမှာလည်းမချုပ်အမြဲတာဝရအမြတ်ထွက်နေတဲ့အလုပ်ဟာကျွန်တော်တို့ crony တွေရဲ့အလုပ်ပါပဲအဲသတိကြီးမှုတွေကသားကောင်ကိုမျိုးတကယ်တူဝါမျိုးတာဖြစ်ပါတယ
်ဟုတ်ကဲ့
တိုင်းပြည်ရဲ့တိုင်းပြည်ကြီးတိုင်းပြည်ထူထောင်စဉ်က Free Communist Party ဟာကိုယ်တိုင်သူကိုယ်တိုင်နဲ့ပြည်ရင်းပြည်ပပြည်ရခါကမြို့ကြီးအရေးရှင်များကိုဖိတ်ခေါ်ပြီးတော့အကူအညီရယူခဲ့ပါတယ်။ခနူရီများထဲမှာလည်းပဲမိမိတို့ရဲ့ကြောင်းလဲလာတဲ့ဆွေရင်းကြောင်းနဲ့အကူအညီအကူအညီပေးလို့ဒီများလည်းရှိနေပါလေ။ဒေါ်ဆန်းစုကြည်ပြောခဲ့တဲ့အတိုင်းပါပဲ။အမြဲထားဝါရဆိုးနေတယ်ဆိုတာဘုသူ့ကမှပြောလို့မရပါဘူး။ဒါကြောင့်ကျူဆူအပ်လက်ခံအပ်ပါလေ။ဒါတော့လေနှောင်ကျွမဲ့တဲ့နဲ့ထောင်ချောက်မဆင်တဲ့မှာဘူး။အဝေးမခိုင်းပရိသတ်တော့အဖြူအဖြူအခွဲမခံရအောင်ပရိသတ်တော့ထားတယ်။ကိုယ်လင်းပြတော်စွာနဲ့ကိုယ်လင်းမြင်သားစွာဥပဒေနဲ့အမည်အဖွဲ့စည်းတွေစီကံနဲ့အမည်လက်ခံတင်ပါလား
။
စည်ရင်းစရာများတိကျစွာထားပြီးတော့အစစ်စိတ်ခံနေရအကျိုးရှိစွာသုံးချနိုင်ရမယ်။ဘုချုပ်အောင်ဆိုင်ရဲ့နမူနာအတိုင်းမိမိကိုပြတ်တဲ့ရှင်ရင်းသားတွေကိုဆက်ဆက်ပလာကိုပြည်သူလိုက်စီတဲ့အတိုင်းပါပဲ။ဒီနေ့ခေတ်လူငယ်များအားလည်းဘုချုပ်အောင်ဆိုင်ရဲ့အသက်ဆုံးကျေးဇူးတင်ပါတယ်ကျင့်ကြံအားထုတ်ဖို့လူကြောင်းပါခင်ဗျာ
ဟုတ်ကဲ့ပါဦးအောင်ကျေးဇူးတင်ပါတယ်အခုနောက်အမျိုးသမီးသောရရှင်တူဒေါ်မမဦးကလည်းဆွေးနွေးထားတာရှိပါတယ် Chronic Street တချင်တုန်းကဘာပဲလုပ်ပဲလို့ဟာအခုခါမှာတိုင်းပြည်သူသုံးတတ်တာလိုပါတကယ်တော့သူတို့ဟာစစ်အုပ်စုနဲ့ပေါင်းခဲ့ပေမဲ့နိုင်ငံရေးအဖြစ်မပေါင်းခဲ့တဲ့လူတွေပါတဲ့ Chronic Street လူတွေကစီးပွားရေးပဲတွဲလုပ်ခဲ့တဲ့လူတွေဖြစ်ပါတယ်တဲ့ဆိုတော့အခုခါမှာသူတို့တိုင်းပြည်ကသိဆွေးရနေတဲ့အတွက်အကူအညီရယူရမယ့်အချိန်ဖြစ်တယ်ပြန်လည်သိမြရမယ့်အချိန်ဖြစ်တယ်ဒါကြောင့်ပြန်လည်သိမြရေးတို့ဘာလို့ငဲ့ကွက်ပြီးတော့လက်ခံတင်နေဆိုတော့ကျွန်တော်စောစောကဖတ်ပြခဲ့တဲ့သောရရှင်ရဲ့စာအတိုင်းပဲကောင်းတဲ့နေရာမှာလှူရင်မကောင်းဘူးလားဒီပုဂ္ဂိုလ်ပြောတဲ့ဒီမျိုးသမီးဆွေးနွေးသလိုပဲတခါသိမြရေးအတွက်လည်းပဲအထောက်အပံ့မဖြစ်ဘူးလားဆိုပြီးတော့အဲဒီခရိုနီတွေဘက်ကလှူငွေလက်ခံမဲ့ကိစ္စကိုစောစောပေါ့ပေါ့ပြောထားတာတွေ့ရပါတယ်ဆရာအောင်ခင်ဘယ်လိုသဘောပါလဲခင်ဗျာဒီဆွေးနွေးချက်
ကစောစောကပြောတဲ့အခွင့်အူးခံပေါ့ဗျာဒီခရိုနီတွေခရိုနက်တွေဗမာပြည်ပါပြိုးကောနေကြအခွင့်အူးခံစီးပွားရေးသမားတွေကဒီလူတွေပဲခင်ဗျာနေပြည်တော်စောက်ထားတာပဲမလားဒီလူတွေကဒီလူတွေကနေပြည်တော်စောက်ထားပြီးတော့နေပြည်တော်မှာရှိတဲ့နိုင်ငံရေးပါတီတွေကိုဒီလူတွေကလည်းထောက်ပံ့အောင်မယ်ဆိုတော့ဒီလူတွေကပဲအားလုံးနေပြည်တော်အဲ့ဒီနိုင်ငံရေးပါတီရောအိတ်ထက်ထက်မဲ့သဘောရှိတာပေါ့တပီပီနဲ့ပတ်စံပေးရဆိုတာဘယ်လိုပဲအလွန်ကြီးထွက်တယ်ခင်ဗျာဒီဟိုဩဇာကဟိုဩဇာတက်ရောက်မှုကတော့ရှိတာပဲပြောတနည်းမဟုတ်တနည်းနဲ့ရှိတာပဲအဲ့တော့နိုင်ငံရေးပါတီတွေနေနဲ့လက်ခံခြင်းနဲ့လက်ခံပေါ့ဗျာဆိုတော့သူတို့ကတော့ပေးနေပါပဲသူတို့ပေးတာဟိုစိုးစိုးကကြည့်တာပညာရေးအလူငွေပါညာပေးတာနင်းနည်းလေးပါဟိုဒေါ်လာ3,000,000လောက်ပေးတယ်ဆိုတော့ဘာမှဖြစ်လောက်တာလည်းမဟုတ်ဘူးဒါနဲ့ဟိုပေးတဲ့လူကတော့ ဟိုနာမည်ရရင်ရမယ်ပေါ့ဗျာလက်ခံနေလူရတယ်ဟိုလက်ခံပြီးတော့ဘာမှတကယ်တကယ်အကျိုးသက်ရောက်မှုလည်းတော့ရှိမှာမဟုတ်ပါဘူးဒါပေမဲ့သူတို့ကစပေးလာပြီဆိုတော့သူတို့ပေးတဲ့ဥစ္စာတွေကအခုအစိုးရကလည်းနောက်တဖြည်းဖြည်းနဲ့ဒီမိုကရေစီအစိုးရကလည်းသူတို့အိတ်သေးထဲမဲ့သဘောရှိတယ်ဒီလူတွေကရထားတာဘလောက်ရထားမှလည်းမသိဘူးကြီးရဒီနိုင်ငံသားမှဆိုကုမ္ပဏီတွေကတနေ့ကိုတစ်ခါနှစ်ခါအစည်းအဝေးခေါ်ပြီးရှယ်ယာအစုရှယ်ယာတွေဝင်လို့ရတယ်ဒီကုမ္ပဏီတွေကဒီရှယ်ယာတွေဝင်လည်းရှိတာမဟုတ်ဘူးသူကဒီ holding company တွေ group of company တွေပေါ့ဗျာအဲ့တော့ private company တွေဒီ company တွေကဒီဘာကြီးမှာ company act ဆိုတာ1919ခုနှစ်က company act တခုပဲရှိတယ်အဲ့ဒီ company act ကလည်းဟိုတိတ်ပြီးတော့ဟိုဒီဟိုစုံနေတာမဟုတ်ဘူးပြင်စရာတွေအများကြီးရှိတာပေါ့ဗျာအဲ့တော့ဒီလူတွေကဘလောက်အထိချမ်းသာလို့ချမ်းသာနေမှလည်းမသိဘူးဆိုတော့သူရဲ့ဥစ္စာခရီးဒီလွတ်တော်တို့ဘာတို့ကလွတ်တော်တွေရကဥက္ကဋ္ဌတို့ဘာတို့တမနာတို့သူတို့ရဲ့သားသမီးတွေကုမ္ပဏီတွေရဲ့ဒီလူတွေအောက်မှာရှိတယ်ဒီလူတွေ holding company ဆိုတော့ကုမ္ပဏီတွေအများကြီးသူတို့အောက်မှာရှိတယ်အဲ့ဒီကုမ္ပဏီတွေကသူတို့ပေးထားတာပဲညာအဲ့တော့အကုန်လုံးအဲ့ဒါတွေအကုန်လုံးရောထွေးရှက်တင်ဖြစ်နေတာပဲအဲ့တော့ဒါကြီးကဘယ်လို့ဒီတပုတ်ဦးကြီးထဲမှာဝင်ပါနေမှာပဲနိုင်ငံရေးပါတီဝင်လဲဒီတပုတ်ဦးထဲပါနေမှာပဲဒါကြီးရဲ့ရှင်းဖို့ကတော့တော်တော်နဲ့မလွယ်ဘူးလို့တင်တယ်ဗျာ
ဟုတ်ကဲ့ဆရာဟုတ်ကဲ့ပါဆရာအခုကျွန်တော်သောရရှင်တရားဦးရဲ့ဆွေးနွေးချက်ကိုကျွန်တော်ဖွင့်ပြလိုပါတယ်ဆရာ
ခရိုနီတို့ငွေကြေးပိုင်ဆိုင်မှုတည်တရားဝင်ရရှိထားမှုမဟုတ်နိုင်ကြောင်းအများကခံမနိုင်သိနိုင်ကြပါသည်တရားဝင်ဖြစ်ရေးမဖြစ်ရေးထက်စစ်အစိုးရစစ်ကောင်းဆောင်များကိုပံ့ပိုးကြီးဝါခဲ့ကြသူတို့၏၆ပန်းကိုလက်ခံခဲ့ခြင်းမှာအယုတ်ဆိုးအကြီးတန်လာတော့အမှန်မြင်ဖြစ်ပါသည်ဓာနေစားနေလဲဖို့အကွက်ဝင်သွားပြီဖြစ်ပါသည်ဒီပုတ်ထက်ကဒီပဲပဲဟုပြောရမည်လားချမ်းသာခြင်းနဲ့မခံနိုင်တော့ပုသူစဉ်တဘာဝပဲလားသမမဟုတ်ချင်ပတ်ဦးကြီးတဲ့ရောက်ပြီးအချင်းပေါက်ချင်းတံပြီလားဟုမိကုံများထက်ကတလဲလဲထုံနေမိပါတော့ဒီ
ဟုတ်ကဲ့အဲ့ဒါရန်ကုန်မြို့ကသောရရှင်တူကျွန်တော်စောစောကတည်းကမှဖုန်ဆက်ပြီးတော့ဆွေးနွေးထားပါဆိုဆရာဝန်ခင်ပြောတဲ့သဘောဥတွေသူကတော့အချင်းအိုးတဲ့ဆိုပြီးတော့အခုသောရရှင်တူကပူပူနွေ့နွေ့ဝင်ဆွေးနွေးကျင်တယ်လို့ဆိုပါအဲ့ဒါကုဖိုးရှုပ်ဖြစ်ပါလားကဖိုးရှုပ်ပေါ့နော်ကုရှုပ်ပြောပါခင်ဗျာအခုကြား
ပါဟုတ်တော့ပါဟိုမိကုံလေးတခုပ
ါဟုတ်ကဲ့
ဒီဟိုခရိုနီရေးဆရာနေဒီခုသတ်တော်မှာလက်ခံလိုက်ပြီးမှဒီ ਆਈ ရံမုံတွေလုတ်တဲ့နေရာမှာဘယ်ဖြစ်ဖြစ်ဒီစစ်စီမျိုးစဲတို့ကရေသူတို့ရဲ့ရံမုံတွေအတွက်ခရိုနီတီယန်နေပဲလက်ခံခဲ့တာပဲဖြစ်ဖြစ်ကျွန်တော်ကတော့အဲ့ပါအဲ့တော့မေးချင်တာကဒီလိုပါဟုတ
်ကဲ့
ဟိုဒီဟိုလက်ခံခဲ့တဲ့ကိစ္စကိုမဟုတ်ဘူးလို့လက်မခံတဲ့မှုလို့ညင်းနေမဲ့အစားကျွန်တော်ဘက်ကကျွန်တော်ပဲအပြင်ကတော့ကဲကောင်းပြီအဲ့လိုဆိုရင်ဘယ်လိုလုံးမလဲဒီခရိုနီတီကိုလက်မခံဘူးဆိုရင်ဘယ်လိုများဒီခုပညာရေးရမှမကလေးတွေအမှန်တမ်းမှလို့လိုအပ်နေတဲ့ပညာရေးတွေမှာကလေးတွေရဲ့အဟာရချုံပြိုးရေးတွေအတွက်မှာဒီလူမှုရေးအကူအညီတွေဒီအလူငွေဒီဟာမျိုးကိုဘယ်လိုလုပ်ပေးမလဲဆိုတာအဲ့ဒါလေးကိုမေးတယ်ပါလို့
ဟုတ်ကဲ့ခင်ဗျ
ဒီမှာကျွန်တော်တို့ဖြစ်နေတဲ့အချိန်မှာဒီလောက်ကြီးဖြစ်နေတဲ့အချိန်မှာကျွန်တော်ဟိုပြန်လဲထူထောင်နေတဲ့အချိန်မှာဘာဒီအများအပြည့်ကတော့ဒီအုတ်ချိုရေးပိုင်းကတော့ခေါ်ယူမကျိုးခေါ်ယူကျုံနေတဲ့လူတွေအတွက်ကြောင့်ဒါကြောင့်ကျွန်တော်တို့ကသူတို့နဲ့ဘူဝရကွဲပြီးမှခိုင်းကနာကွဲသွားမှဘလို့လားလို့ဘယ်လိုဖြေရှင်းရင်ကောင်းမလဲဆိုတာဒီစန့်ကျင်ဘက်ပုဂ္ဂိုလ်များကိုမေးပြီးဟုတ်ကဲ့
စန့်ကျင်ဘက်ပုဂ္ဂိုလ်ကတော့ဒီမှာမရှိပါဘူးဒါပေမဲ့ကျွန်တော်ရဲ့ panel တွေကတော့သူတို့မျက်မျက်တရဆွေးနွေးကြတာပါအခုကျွန်တော် panel ဆရာကုကျော်မြင့်ကိုမေးပေးပါမယ်ဆရာကြားပါတယ်ထင်ပါတယ်သူမေးခွန်းလေးဟုတ်ကဲ့ဟုတ်ကဲ့
ကြားပါတယ်
ဟုတ်ကဲ့စန့်ကျင်ဘက်တော့မဟုတ်ပါဘူးကိုဖိုကျော်ကမဲ့သူကသူဆွေသူမြင်သူပြောပါလိမ့်မယ်ပြောပါဆရာကျန်ဟုတ်ကဲ
့အဲကျွန်
တော်ကတော့ဒီဒီဘယ်သူကောင်းတဲ့လှုပ်လာလို့ရှိရင်ကျိုးစိုးအပ်တယ်လို့မြင်ပါတယ်ဥပမာဆရာဦးကျော်ကံတာလူလည်းသိပါတယ်အင်ဒိုနီးရှားမှာဒီစစ်တပ်ကတမတ်သားဖွဲ့စည်းပုံဥပဒေကိုပြင်ရတဲ့သူကလည်းကျိုးစိုးဥရံတွေပဲလေအဲသူ့ကိုစစ်ဖို့ချုပ်ကြီးဆိုတော့ကျွန်တော်တို့ကြည့်ပယ်လို့မရဘူးဒီလူတွေတဲ့ကောင်းတာလှုပ်လာရင်ကျွန်တော်ကတော့ခရိုနီပဲခရိုနက်ပဲဒီလူကိုမျိုးလက်ခံကျိုးစိုးအပ်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာဆရာကျော်မြင့်အဲ့ဒီတဲ့ဗမာပြည်ထဲကသတင်းစာဆရာတွေမီဒီယာတွေမေးသလားရေးသလားမသိဘူးကျွန်တော်ကတော့ကြားနေမြင်နေရတယ်အထောက်အထားမရှိဘဲကျွန်တော်သတင်းတော့မလုတ်ဖြစ်ပါဘူးကျွန်တော်တခုမြင်တာကိုမှန်မှန်ပြောမယ်ဆိုရင်မြန်မာနိုင်ငံကအရာရှိတွေပြိပတ်ခီးသွားရင်ခရိုနီရေးလိုက်ပါလာတယ်ကျွန်တော်ကြားရတာပေါ့နော်ကျွန်တော်ဘသူရေလို့နာမည်တက်မပြောလို့ငွေထုတ်ကြီးပိုက်ပြီးတော့ဒေါ်လာကိုစက်ကွင်းနဲ့အထုတ်လိုက်လာပြီးတော့သူတို့ကဟိုတယ်ဘီလ်ကိုရှင်းတယ်ဘာညာအဲ့ကိစ္စကိုဘာကြောင့်ထောက်ပြပြီးမေးဘူးလဲကျွန်တော်ဆရာဦးမခင်ဆရာဦးအောင်ခင်ကိုကျွန်တော်အဲ့ကိစ္စမေးကြတယ်ကျွန်တော်ကြားဦးတာကဟိုတလောတော့ငါထင်တယ်အစ္စရေးကထင်ပါတယ်အမှတ်တမဲ့ပဲအာနိုင်ငံကောင်းဆောင်အစိုးရအဖွဲ့အကြီးအကဲကအဲ့လိုသွားတယ်သူရဲ့ဟိုတယ်ဘီလ်ကိုစီးပွားရေးလုပ်ငန်းရှင်တွေကရှင်းလိုက်တယ် ไอ้มาไอ้วงจุปยัตนาตะပြီးတော့အကြီးအကျယ်ကိုဒုက္ခဥတော့တာပဲဆိုတော့မြန်မာပြည်မှာအခုလို့သွားနေရတာဘာမှမပြောကြပါလားဆရာဝန်ခင်ဒီကိစ္စပေါ်ဆရာသဘောအချင်းလေးပြောပါအောင်ဆရာ
အဲ့ဒါတော့အလိုတူအလိုပါပေါ့ဗျာဦးသိန်းစိန်သွားလို့ဦးသိန်းစိန်နောက်ကပတ်စံလိုက်ပြီးဦးသိန်းစိန်ကလည်းအဲ့ပတ်စံပေးတဲ့လူနဲ့အလိုတူအလိုပါပေါ့ဘာမှမတူအဲ့တော့စင်ကာပူမှာသွားကူတယ်ကျွန်တော်စင်ကာပူကပြန်လာတဲ့လူတွေပြောတန်ကြားဘူးလေဗျာစင်ကာပူမှာလည်းအဲ့လိုပဲလာကူလို့ရှိရင်သူကအဲ့မှာစင်ကာပူမှာရှိတဲ့ဒီခရိုနီရဲ့ company ကိုရဲပေါ့ဗျာသူကနေငွေတုံးနဲ့အသင်စောင့်နေတာအဲ့တော့ကုကျင်တော့ခုဝေကျင်တော့ဝေသူကအကုန် site ထုတ်ပေးတာပဲဆိုတော့အဲ့တော့သူတို့မှာရှိတဲ့ငွေကဘလောက်များလို့ဘလောက်အကသတ်မရှိဖြစ်နေတာပေါ့အဲ့ဒါကြောင့်မလို့ဒီခရိုနီကိုပဲအားကိုးနေရတာပဲအဲ့တော့ဒီအစိုးရလို့ဒီရုရှားမှာဒီ socialist စနစ်ကနေပြီးတော့ဒီ billionaire ပေါ်လာပြီး billionaire ကဩဇာလွှမ်းမိုးလို့လုပ်တဲ့အခါမှာရုရှားဆိုတာပူတင်တို့ဟာတွေအကုန်လုံး fire လုပ်ပြီးတော့တချို့လူတွေထောင်ထဲထဲပါညာအကုန်လုပ်ပြစ်တာတွေရှိတယ်ပေါ့ဗျာဆိုတော့ဒီအဲ့ဒီလိုဟာမျိုးပေါ့ဗျာဒီအစိုးရဗမာပြည်မှာအစိုးရအဲ့လိုမျိုးလုပ်ဖို့လို့ဒီလူတွေနဲ့ပတ်သက်ပြီးအစိုးရပြောတာမကြောက်ဘူးအဲ့တော့အစိုးရနဲ့ဒီလူတွေနဲ့အခုတည်းကတော့ပြင်းတူဘူးဆိုပဲလို့တင်တယ်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်ဆရာကိုကျော်မြင့်မို့ကျွန်တော်ဆရာကိုကျော်မြင့်ဆွေကိုမိကျင်တာပါဒီကစားဆရာဒီလိုမရှိဒီတင်းတွေဆရာတို့ကကြားပါလားဘယ်လိုသဘောရပါလဲ
ဟုတ်ကဲ့တရင်းညာဟိုကျွန်တော်ကရှားတယ်မရှားဘူးအဲ့ခါကြီးကအကြီးကလို့ကျွန်တော်မထင်ပါဘူးကြာဒီကတည်းကကျွန်တော်ဆော့ဘိုင်းအန်တိုလိုပဲဒီအာနာရှင်ကနေဒီမိုကရေစီကြောင်းနေနိုင်ငံမှာဒီကနေရှိပါတယ်အဲ့ဒါဒီနိုင်ငံကမှာဒီလက်တင်အမေရိကမှာပဲကြီးကြီးတော့ကရှေ့ဥရောပနိုင်ငံတွေပဲကြီးကြီးပေါ့နော်ကျွန်တော်တော်ဝင်နေနိုင်ငံတချို့ပဲကြီးကြီးဒါအရင်ကဒီဆက်စစ်ရှင်ကာလမှာဒါတွေကကျွန်တော်ကကြောက်ချက်တည်းကအဓိကတည်းကကျွန်တော်ပြောတာဒီ institutionalization အဓိကတည်းကကလိုမီပဲဖြစ်ဖြစ်ခူဝါပဲဖြစ်ဖြစ်ခိုးနဲ့ပဲဖြစ်ဖြစ်သာမန်နိုင်ငံသားပဲဖြစ်ဖြစ်အစိုးရဒီလိုကိစ္စရနေမှာရှိတဲ့ဝန်ကြီးပဲဖြစ်ဖြစ်ကတိနဲ့တမဝန်ကြီးပဲဖြစ်ဖြစ်လွတ်တော်တွေကလွတ်တော်အမှတ်ပဲဖြစ်ဖြစ်ချားချားရဲ့ဥပဒေတွေလိုက်နာမှာဥပဒေထက်မှာဘယ်သူမှမရှိအောင်ဆိုတဲ့ဟာကိုဒါချေအောင်ထေပေါ်ရမှာပါအဲ့ဒါအကောင့်ထေပေါ်ဖို့ကအရေးကြီးပါတယ်အဲ့တော့ဥပဒေအောက်မှာအားလုံးရှိလို့ရှိအချို့ခါကြီးကပြင်နေပါတယ်အဲ့ဒါကိုပဲကျွန်တော်တို့ကကြောင်းပြပြီးလို့မှာအဲ့ဒါဖြည့်ရှင်းရင်းကိုကျွန်တော်တို့ကသင်စားရမှာရှိနေတဲ့ဟာကိုအပြစ်ပြောရင်တော့တနေကုန်ခိုင်ပြောပြီးမှာမဟုတ်ဘူးဟု
တ်ကဲ့ခင်ဗျာ
ကျွန်တော်တို့ကဘာလို့မရမလဲဆိုတာအရေးကြီးပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီ
အားလုံးကလည်းဥပဒေပေါင်းနဲ့ထည့်ရမှာပါခင်ဗျ
ာဟုတ်ကဲ့ဆရာအဲ့ဒီလိုမှန်ကန်တဲ့ဥပဒေပေါ်ထွက်လာဖို့ဥပဒေပြုစုရေးဥပဒေပြုရေးအန္တရာယ်အင်အားစုထဲမှာခရိုနီတွေဩဇာရှိမနေနိုင်ဘူးလားခင်ဗျာကျွန်တော်ကြားတာတခုကိုပုံမနေပြတယ်တချို့သောဟုတ်ကဲ့တချို့သောပုံပေါ်တွေဟာအဲ့ဒီထဲကလူတွေပါခင်ဗျာအဲ့တ
ော့ကျွန်တော်တို့ကအဲ့ဒါကိုလည်းကျွန်တော်တို့ကအပြုသဘောနဲ့ကျွန်တော်ဝေဖန်အကြံပြုလို့ပြောပါတယ်ကျွန်တော်တို့ကဝေဖန်တာရှိတယ်နောက်ကအပြစ်တင်တာရှိတယ်ဒါပေမဲ့အကြံပြုချက်မပါပဲ solution မပါပဲအဲ solution ဒါကျွန်တော်တို့ zero sum game မှာ blame game မှာအဲ့တော့ကျွန်တော်တို့ကဒီရှစ်တော့တဲ့ခါနိုင်ငံကဆက်ဆံရေးပဲလုပ်လို့နိုင်ငံတိဆောက်ရေးပဲလုပ်လို့အမျိုးသားပြန်လည်တည်ငြိမ်ရေးပဲလုပ်လို့ blame game နဲ့ကျွန်တော်အလုပ်ဖြစ်ပါဘူးအလုပ်ဖြစ်ခြင်းလို့ရှိလို့ရှိရင်ကျွန်တော်တို့ကဝင်းဝင်းနဲ့သွားမှရမှာအဲ့တော့ဒါကအားလုံးတစ်ကဘာတစ်ခုလုံးအခုလက်ခံနေတဲ့ကိစ္စပေါ့အဲ့တော့ကျွန်တော်တို့ကရှင်းနေတဲ့ဟာကိုအပြစ်တင်နေခြင်းကတော့မှယူရင်းမရောက်ဘူး
ဟုတ်ကဲ့ဆရာအဲ့ဆရာဦးကျော်ရင်ဒီကိစ္စမှာမီဒီယာရဲ့အခန့်ကဏ္ဍရောခင်ဗျာ
အဲမီဒီယာရဲ့အခန့်ကဏ္ဍဆိုကျွန်တော်ဟိုနှစ်ပိုင်းခွဲပြောလို့ရှင်တော့ခုနကပြောတဲ့ဟိုအစိုးရအကြီးကဲလို့ဒီခရိုနီကနောက်ကငွေတုံးနဲ့လိုက်ရှင်းတာကိုသူလက်ခံလို့သူဒါတနည်းအားဖြင့်သူလိုက်ယူတာပါပဲဒါသူ့ရဲ့စီကံပြည့်ရင်းမှုပဲဒါတွေကိုလည်းကျွန်တော်တို့ရေးရမတောင်ရှိတယ်လို့ခံယူပါတယ
်ဟုတ်
နောက်တစ်ခုတော့သူတို့ကမလို့တင်ဘူးလို့အဲ့ဒီလိုလည်းမြင်ပါရရ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချိန်ကဘလောက်ကြံသေးလဲ1မိနစ်လောက်ကြံပါသေးတယ်ကျွန်တော်အဲ့ဒါကြီးနဲ့ပတ်သက်ပြီးတော့ကိုမောင်မောင်လင်းကိုအလှည့်ပေးချင်ပါတယ်ကိုမောင်မောင်လင်း1မိနစ်အတွင်းမှာကိုမောင်မောင်လင်းဆွေးနွေးပါခင်ဗျာအကြည့်ရှင်ပြီးတော့
ဟုတ်ကဲ့ဟုတ်ကဲ့ဟိုကျွန်တော်တို့ခရိုနီနဲ့ပတ်သက်လာလို့ရှိရင်ပေါ့ဗျာကျွန်တော်တို့ကအဓိကကဒီအမေရိကတို့ဘာလို့မှရှိတဲ့ခရိုနီနဲ့တွားပြီးတော့ရှင်လို့မရဘူးဗျာဒီမှာအမေရိကမှာရှိတဲ့ခရိုနီတွေပါရေးဆိုတာကသူကအခွင့်မမှန်ဆောင်တာတို့ဒီအောင်စီဝါရေးလောက်တာတို့ပြည်သူတွေဒုက္ခရောက်မဲ့လူငယ်မျိုးတွေကိုမလုပ်တာမျိုးတွေနောက်တခြားလူငယ်ရေးဘာသာရေးတွေမှာဘလောက်လှူလဲဆိုတဲ့ဟာတွေနဲ့ဒီမာတွေကသူကတည်ဝင်ရက်တည်နေတဲ့အတွက်ကြောင့်ပြည်သူကမျက်စောင်မထုတ်ကျွန်တော်တို့ပမာပြပါကဟိုအိုးအင်းမီလီယာတင်းတာတို့ခြံနေအဲ့ဒါကျွန်တော်တို့ဒီလုပ်ငန်းတွေကိုမတရားဒုက္ခပေးတာမျိုးတွေပြည်သူလူထုဒုက္ခရောက်အောင်လုပ်ပြီးတော့မှချမ်းသာတဲ့ခရိုနီတွေကိုကျွန်တော်တို့ဘလို့မှအားပေးလို့မရဘူးဗျာအဲ့ဒါခရိုနီတွေစီကနေတော့အကူအညီယူမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့အများကြီးခင်ဗျတိတ်ဆိုတာရှိတယ်နောက်ခရိုနီဆိုတဲ့ပုံကိုလည်းပွင့်နေတော့တယောက်မှအားရလို့မရှိဘူးဗျာတော့အများစုကလည်းပွင့်နေတော့တော့မျိုးကျွန်တော်တို့မျိုးစင်စချမ်းသာလာတဲ့လူမရှိဆိုအားလုံးကလူတဲ့ပန်ကားတွေပဲအဲ့တော့နိုင်ငံရေးပါတီကိုချိန်ကပ်ရမယ်ဆိုရှင်နိုင်ငံရေးပါတီတွေအနေနဲ့ကအင်မတန်သတိထားရမယ်ဘာလို့လဲဆိုတော့အဲ့အတွက်ကအကျိုးဆက်တွေအများကြီးရှိတယ
်
ပါတီတွေကလည်းဒီခရိုနီတွေကြောင့်မှစိတ်တော့အကောက်ပဲပြလာမယ်လုံးလာမယ်ဆိုရှင်လည်းပြည်သူလူထုကနေပြီးတော့တော်တော်စိတ်ပြတ်လာမယ်သဘောရှိတယ်ဗျာအဲ့တော့နိုင်ငံရေးစင်မေးကနေပြီးတော့လည်းဟိုကျွန်တော်တို့ ချင်းနဲ့ပြောင်းသွားနိုင်တယ်အဲ့တော
့ဟုတ်ကဲ့ကောင်းပါမယ်ကျွန်တော်ချင်တယ
်ဟိုကျွန်တော်အကာအကွယ်ပေးလို့မရဘူးခရိုနီဆိုတာကိုရှိရမှာလက်ခံမယ်သို့တော်လေခရိုနီတွေရဲ့သူတို့ရဲ့ရည်တည်မှုနဲ့သူတို့ရဲ့ဒီတရားမျှတမှုဆိုတာကိုကျွန်တော်အဓိကထားပြီးတော့လေးလာမယ်လို့ကျွန်တော်ပြောချင်တယ်ခင်ဗျ
ဟုတ်ကဲ့ကောင်းပါမောင်လေးနောက်ဆုံးသရရှင်များကိုအသံဖိုင်နဲ့ဆွေးနွေးထားတဲ့သရရှင်တယောက်ရဲ့အတန်ကိုဖွင့်ပြလိုပါခင်ဗျနောက်ဆုံးနဲ့
ဒီမူရဟာတန့်ရှင်းမှုမရှိဘူးလို့သတ်မှတ်ယူဆနိုင်ပါတယ်တစ်ဖက်မှာလည်းချုပ်တဲ့လွန်းတဲ့လူလူအကျိုးပြုလုပ်ငန်းတွေအတွက်အသုံးပြုမယ်ဆိုရင်တော့အလွန်ကိုသတိကြီးစွာထားပြီးမှတ်ချက်မျိုးမျိုးထားပြီးလက်ခံသင့်ပါတယ်အာနာနဲ့အင်အားအလွန်အကျွံအသုံးပြုခွင့်ရတဲ့အစိုးရတိုင်းမှာဒီဖွားဖက်တော်ခရိုနီဆိုတာတွေပေါ်လာရစမြဲပါကျွန်တော်တို့နိုင်ငံမှာလည်းစစ်အာဏာရှင်စနစ်ဆိုးကြီးအာကောင်ပြီးတာရှည်ခဲ့ခြင်းဟာဒီမိဖက်ခရိုနီစီးပွားရေးသမားတွေရဲ့မြောက်ထိုးလမ်းပြလုတ်ကွက်ဖို့ပေါင်းစားမှုတွေကြောင့်ပြည်သူတွေမွဲစေးပေါ်ပြီးသူတို့ကတော့မြင်တဲ့အတိုင်းပါပဲဒါကြောင့်ဒီခရိုနီဆိုတာတွေကိုတော့အကြီးပြားမှာရောဂါရစေတဲ့ကပ်ပါးပိုးတစ်မျိုးလိုပေါ့ပေါ့တော့မတွေးစေချင်ပါတိုင်းပြည်ကိုတွတ်တွတ်ခါအောင်စွန့်ဆောင်နှိမ်စွမ်းရှိတဲ့အုံနောက်ဖောက်စားကပ်ပါးပိုးတစ်မျိုးဖြစ်လို့မို့နိုင်ငံရေးပါတီများနဲ့ပြည်သူအားလုံးကသတိကြီးကြီးထားပြီးထိတွေ့ဆက်ဆံရှုမြင်ကြပါလို့သတိပေးလိုပါတယ
်ဟုတ်ကဲ့တော်ရရှင်များခင်ဗျာအချိန်တိုင်းညာဒီမျှပဲဖြစ်ပါတယ်ပါဝင်ဆွေးနွေးကြရတဲ့ပုဂ္ဂိုလ်တွေအားလုံးနဲ့နားဆင်ကြတဲ့တော်ရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ